တော်တရှင်များခင်ဗျာဒီနေ့ထဲမှာအလားအလာကောင်းနေတဲ့မြန်မာနိုင်ငံရဲ့ပြည်ပဆန်ဈေးကွက်အကြောင်းကိုတင်ပြဆွေးနွေးမှာပဲဖြစ်ပါတယ်မြန်မာစိုက်ပျိုးရေးနယ်ပယ်ထဲမှာပဲဈေးကွက်ပြတ်လို့တောင်သူတွေဒုက္ခအကြီးအကျယ်ရောက်နေပေမဲ့တစ်ဖက်မှာတော့ဆန်ဈေးကွက်ကတော်တော်ကိုဥမော့တောက်ပလာတဲ့အနေအထားမှာရှိနေပါတယ်ဆန်စပါးဈေးကွက်ထဲကထိပ်သီးဆန်ကုန်တွေကြီးတွေရဲ့အဆိုအရတော့မြန်မာနိုင်ငံအနေနဲ့လက်ရှိ2019ခုနှစ်ထဲမှာပြည်ပကိုစံတန်ချိန်နှစ်တန်းခွဲလောက်တိတင်ပို့နိုင်မယ့်အနေအထားရှိနေပါတယ်။အမေရိကန်စိုက်ပျိုးရေးဌာန USDA ရဲ့ခန့်မှန်းချက်အရတော့မြန်မာနိုင်ငံဟာလက်ရှိ2019ခုနှစ်မှာကမ္ဘာပေါ်မှာပြည်ပကိုစံတန်ချိန်နံပါတ်6အများဆုံးတင်ပို့နိုင်မယ့်နိုင်ငံဖြစ်လာဖို့အလားအလာတွေရှိနေပါတယ်။တကယ်လို့သာလက်ရှိဘဏ္ဍာနှစ်မှာမြန်မာနိုင်ငံအနေနဲ့စံတန်ချိန်နှစ်တန်းအထက်သာတင်ပို့နိုင်မယ်ဆိုရင်ဒါကလွတ်လပ်ရေးရပြီးနောက်ပိုင်းမှာအများဆုံးတင်ပို့နိုင်တဲ့ပမာဏဖြစ်လာပါလိမ့်မယ်။ဒါကတော့မြမဆန်ပြည်ပတင်ဖို့တဲ့ဈေးကွက်ရဲ့လက်ရှိကာလကောင်းမွန်နေတဲ့အခြေအနေနဲ့အလားလာပဲဖြစ်ပါတယ်။မြေပြင်မှာဖြစ်ပေါ်နေတဲ့မြမဆန်ဈေးကွက်အခြေအနေကိုဆက်လက်တင်ပြပါမယ်။ပြက်ကြိမ်နှစ်အရပြောရမယ်ဆိုရင်2019ခုနှစ်အတွင်းတင်ပို့ထားမှုဟာလက်ရှိအချိန်အထိတန်ချိန်နှစ်တန်းလောက်ရှိနေပါပြီ။ဗန္နာနှစ်အရပြောရမယ်ဆိုရင်တော့2019ခုနှစ်ဧပြီလ1ရက်ကနေပြီးခဲ့တဲ့စက်တင်ဘာလကုန်အထိ6လအတွင်းတန်ချိန်တတန်းခွဲလောက်တင်ပို့ထားပြီးဖြစ်ပါတယ်။မြမဆန်ပြည်ပဈေးကွက်ဟာပမာဏအားဖြင့်အလားအလာကောင်းနေတဲ့အပြင်အနှစ်သာရအားဖြင့်လည်းပိုကောင်းတဲ့ဘက်ကိုဦးတည်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့3နှစ်လောက်အတွင်းမှာမြန်မာနိုင်ငံရဲ့ပြည်ပကိုစံတင်ပို့မှုပမာဏဟာပြင်းမြအားဖြင့်မက်ထရစ်တန်ချိန်တသန်းခွဲဝန်းကျင်လောက်ရှိခဲ့ပါတယ်။ဒီထဲကနေ80ရာခိုင်နှုန်းလောက်ကမူဆယ်နယ်ဆက်ကနေတရုတ်ကိုပို့ခဲ့တာဖြစ်ပါတယ်။တရုတ်ကိုနယ်ဆက်ကနေစံပို့တယ်ဆိုတာကမြန်မာဘက်ကတရားဝင်ပေမဲ့တရုတ်ဘက်ကတရားမဝင်ပါဘူး။ဒါကြောင့်ပြီးခဲ့တဲ့3နှစ်အတွင်းမှာပြည်ပကိုတင်ပို့ခဲ့တဲ့ဆန်တွေရဲ့80ရာခိုင်နှုန်းလောက်ကမှောင်ကိုဈေးကွက်ကိုဥတီခဲ့တာလို့ဆိုရင်မမှားပါဘူး။ဒါပေမဲ့လက်ရှိဘဏ္ဍာနှစ်ထဲမှာတော့မြန်မာနိုင်ငံရဲ့ပြည်ပကိုစံတင်ပို့နေတဲ့ဈေးကွက်ရဲ့လာရဟာပြီးခဲ့တဲ့3နှစ်နဲ့ခြားနားလာနေပါတယ်။စံစမားအသင်းချုပ်ရဲ့စာရင်းအရလက်ရှိ2019-2018ဘဏ္ဍာနှစ်မှာစက်တင်ဘာလကုန်အထိဆိုရင်ပြည်ပကိုစံတန်ချိန်တသန်းခွဲကျော်တင်ပို့ထားပါတယ်။ဒီတန်ချိန်တသန်းခွဲထဲမှာနေဆက်ကနေတရုတ်ကိုပို့ထားတဲ့ပမာဏကအရင်နှစ်တွေကလို80ရာခိုင်နှုန်းလောက်မများတော့ပါဘူး49ရာခိုင်နှုန်းပဲရှိပါတယ်ပင်လယ်ရေကြောင်းကနေတရားဝင်တင်ပို့ထားတဲ့ပမာဏကထက်ဝက်ကျော်ပါတယ်ပြည်ပကိုစံတင်ပို့ရမှာတရားဝင်တင်ပို့တဲ့ပမာဏကမှန်ကန်တင်ပို့တဲ့ပမာဏထက်များလာတာရဲ့အကောင်းကျိုးကဘာလဲဆိုတာကိုဆက်လက်တင်ပြပါမယ်ပြည်ကနေနှစ်တွေမှာမြမပြည်ပဆန်ဈေးကွက်ကနေဆက်ကနေတရုတ်နိုင်ငံကိုပို့တဲ့ဈေးကွက်ကိုတအားကိုမှီကိုအားထားနေခဲ့ရပါတယ်ဒါကြောင့်တရုတ်ဈေးကွက်အဖမ်းအဆီးတင်းကျပ်လာပြီဆိုတာနဲ့မြမပြည်တွင်းဆန်ဈေးကွက်ကလည်းကြက်ရိုက်ခတ်တော့တာပါပဲ။စဘာပေါ်ကနီးအချိန်တွေမှာတရုတ်ဘက်ကအဖမ်းအဆီးတင်းကျပ်လိုက်ပြီဆိုတာနဲ့စဘာဈေးပါထိုးကျပြီးအကျိုးဆက်အနေနဲ့တောင်သူတွေအရှုံးပေါ်တော့တာပါပဲ။တရုတ်ဈေးကွက်အဖမ်းအဆီးတင်းကျပ်လို့စဘာပေါ်ချိန်ဈေးထိုးကျပြီးတောင်သူတွေဒုက္ခရောက်တာပြီးခဲ့တဲ့စဘာပေါ်ချိန်၃ခုဆက်တိုက်လောက်ရှိနေပါပြီ။မြမပြည်ပဆန်ဈေးကွက်ကတရုတ်ဈေးကွက်ကိုအရန်ကြီးမှီကိုအားထားနေရတဲ့အနေအထားကနေတရားဝင်ဈေးကွက်ကအချွန်းညီညီကြီးထွားလာတဲ့အတွက်တရုတ်ဈေးကွက်ကအဖမ်းဆီးတင်းကျပ်တိုင်းခံစားရတဲ့ဒဏ်အတိုင်းအတာတစ်ခုထိရောပါသွားပါလိမ့်မယ်။စဘာပေါ်ကနီးမှာတရုတ်ဈေးကွက်အဖမ်းဆီးတင်းကျပ်လာလို့ဆိုပြီးစဘာဈေးတွေထိုးကျတောင်သူတွေအရှုံးပေါ်ဆိုတဲ့မလူသာမလွန့်သာအနေထားကနေရုံထလာနိုင်ပါလိမ့်မယ်။တောင်သူတွေအတွက်ပြီးခဲ့တဲ့3နှစ်ထက်ပုံမခိုင်မာတဲ့စဘာဈေးကွက်ရရှိလာပါလိမ့်မယ်။ခုတင်ပြခဲ့တာတွေကတော့တရားဝင်လမ်းကြောင်းကနေပြည်ပကိုစံတင်ပို့မှုအနေအထားပုံမကောင်းမွန်လာတဲ့အတွက်ရရှိနိုင်မဲ့ကောင်းကျိုးတွေပဲဖြစ်ပါတယ်။ဆက်လက်ပြီးဆွေးနွေးတင်ပြလို့တဲ့အကြောင်းကတော့ပေါ်ပေါက်လာတဲ့ဈေးကွက်အခွင့်အလမ်းတွေကိုရေရှည်ခိုင်မြဲအောင်ထိန်းသိမ်းနိုင်ရည်ပဲဖြစ်ပါတယ်။ပြောချင်တာကတော့မြန်မာနိုင်ငံအနေနဲ့စံဈေးကွက်အလားအလာကောင်းကိုဆက်လက်ထိန်းသိမ်းနိုင်မှုအတွက်စိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေတင်ပို့ရောင်းကြတဲ့ကုန်တွေတွေမူဝါဒချမှတ်တဲ့အစိုးရဌာနတွေအားလုံးဟန်ချက်ညီညီကြိုးပမ်းဖို့လိုပါတယ်။ဒီကအားဖြင့်တော့ဒီနေရာမှာစိုက်ပျိုးရေးနဲ့ကုန်သွယ်ရေးမူဝါဒတွေကိုချမှတ်ပုံဖော်နေတဲ့အစိုးရတာဝန်ရှိသူတွေရဲ့အခန်းကဏ္ဍနဲ့စွန့်ဆောင်ရည်ဟာအလွန်အရေးကြီးပါတယ်။ခုလိုစံစည်းကွက်အခြေအနေကောင်းနေတာကနောက်တစ်နှစ်နှစ်နှစ်လောက်ကြာရင်ဒုံရင်းကဒုံရင်းဆိုတဲ့အနေအထားကိုပြန်လျှော့ကြမသွားအောင်မဟာဗျူဟာကြကြဒုံအားပေးထောက်ပံ့နိုင်ဖို့လိုပါတယ်။တောင်သူတွေရဲ့အခက်ခဲတွေဖြစ်တဲ့ငွေကြေးအရင်းနှီးအားနည်းမှုမျိုးကောင်းမျိုးတန့်မတုံ့ဆွဲနိုင်မှုတမီဩဇာနဲ့ပုသက်စီဈေးနှုန်းတွေကြီးမြင့်နေမှုနီးပညာအားနည်းမှုစတဲ့အချက်တွေကိုအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်ဖို့လိုပါတယ်။ကုန်တယ်တွေရဲ့အခက်ခဲတွေဖြစ်တဲ့ငွေကြေးအရင်းနှီးမပြည့်စုံမှုအစိုးရရဲ့မူဝါဒအလွဲကြောင့်လိုအပ်တာထက်ငွေရင်းနှီးပုံမစိုက်ထုတ်နေရမှုစတာတွေကိုကူညီဖြေရှင်းပေးဖို့လိုပါတယ်။နောက်ပြီးတော့မြန်မာနိုင်ငံရဲ့ဆန်အရည်သွေးတက်မှတ်ချက်စံနှုန်းကနိုင်ငံတကာတက်မှတ်ချက်နဲ့မတူညီတာ Pogo ne pata yin, Nanganaga gong de a Taiwanga lamakane, Wilesene pite, Didi Senegube, Sella Tonsuanira, Sashire, Muara by Sayarigu, Nanganagane, and we on Losambu, Konglong Yung Seigan, Sare, Chigan Saum Binuigu, Pumu Gomola on Samyapu, Luare, Damada, Yamanangang took de Saha, Nanganaga Zigama, a yedui arpin, Zeno arpin, Tumyanang and Unes, Shimbianima, Walegu Yishi Tainima, Pibare. Tiniama, Nigonjo Nine, Piolura Garo, Apoma Timbiagre, Chadwigo, Gonde Mapo, Suino, Taubalare, Sanziguaye, Lala Gauniha, Yishi Kamu, Kakena Majang, Timbia Layavare, Siwa Ipumu, Miamau Punan Javazi, Jesu Demare, General Onanjova.